တနက်တန်တွင်မဆဲသေးတဲ့ကချင်ပြည်နယ်မှာအစိုးရနဲ့ KIA ကချင်လူမျိုးရေးတပ်မတော်ကြားတိုက်ပွဲတွေကတော့ဆက်ပြီးဖြစ်နေဆဲပဲဖြစ်ပါတယ်။ဒီတိုက်ပွဲတွေရက်စဲသွားရေးနှစ်ဖက်ကြားဆွေးနွေးမှုတွေဟာအချိန်အတန်ကြာရက်ဆိုင်နေပေမဲ့လို့မကြခင်မှာတော့ KIO ကချင်လူမျိုးရေးအဖွဲ့နဲ့မြန်မာအစိုးရတို့ကြားမှာဒီဆွေးနွေးပွဲတွေပြန်ဆလာဖို့ရှိတဲ့အကြောင်း KIO ဌာနချုပ်ကတွားရောက်ဆွေးနွေးခဲ့တဲ့ငြိမ်းချမ်းရေးအကျိုးဆောင်တွေကပြောလိုက်ပါတယ်။ဒီဆွေးနွေးပွဲတွေကိုတရုတ်နယ်ဆက်ရွှေလီမြို့မှာတွေ့ဆုံဖို့ရာမကြခင်ရက်သက်မှတ်နိုင်ဖို့အတွက် KIO ဘက်ကသဘောတူအကြောင်းကြားခဲ့တာကိုငြိမ်းချမ်းရေးကော်မတီကဒီကနေ့ရှင်းပြခဲ့တယ်လို့ငြိမ်းချမ်းရေးအကျိုးဆောင်တွေကပြောပါတယ်။ဒီဆွေးနွေးပွဲဖြစ်လာနိုင်ချိန်နဲ့အဓိကဆွေးနွေးမဲ့ကိစ္စတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ KIO ကချင်ဖွဲ့နယ်မြန်မာအစိုးရတို့ကြားတစ်နှစ်ကျော်ကြာလာပြီဖြစ်တဲ့ဒီစစ်ပွဲကိုအဆုံးသတ်နိုင်ဖို့ကြားကနေအကျိုးဆောင်လုပ်ပေးနေတဲ့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကကိုယ်စားလှယ်နှုတ်ဟာ KIO ကချင်အဖွဲ့ဌာနချုပ်ရှိရာလိုက်စာကိုပြီးခဲ့တဲ့အပတ်ကြာသပတေးနေ့ကနေမနေ့အင်္ဂါနေ့အထိတွားရောက်ခဲ့ကြပါတယ် KIO အဖွဲ့ရဲ့ဘူကော်မတီအစည်းအဝေးလုပ်နေချိန်မအားလက်တဲ့ကြားရက်ကပဲတနင်္လာနေ့မှာကြားဖြတ်အစည်းအဝေးအဖြစ်ဒီငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့နဲ့ဆွေးနွေးသဘောတူခဲ့တာတွေကိုမြမအစိုးရရဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်မှုအလုပ်ကော်မတီဒုက္ခထာလည်းဖြစ်တမရာယုံဝင်ကြီးလည်းဖြစ်တဲ့ဦးအောင်မင်းကိုဒီမနက်ကရှင်းပြခဲ့တယ်လို့လိုက်စာကိုတွားခဲ့တဲ့ငြိမ်းချမ်းရေးအကျိုးဆောင်ဦးခွန်အောင်ကဆိုပါတယ်
အချို့အဖြစ်ပြောရမယ်ဆိုတော့နံပါတ်1အချက်ကတော့ဒီဆွေးနွေးမှုအတွက်သဘောတူတယ်ပေါ့နောက်ပြီးတော့နံပါတ်2အချက်ကတော့ရွှေလီမာလည်းပဲသူတို့ကသဘောတူတယ်ပေါ့တတိယအချက်ဒီရက်ကူတတ်မှတ်ဖို့ကတော့ဒီကြားထဲမှာသူတို့ဟိုအစည်းအဝေးထိုင်ပြီးတော့မှဒီဟာဆွေးရှင်အခြေအနေပေါ့ဗျာအဲ့ဒါဒီကိုသုံးသပ်ပြီးတော့မှအမြန်ဆုံးဖြစ်အောင်ဦးအောင်မင်းချီကိုသူတို့အကြောင်းကြားလိုက်ပါမယ်တ
ဲ့အဲ့ဒီတော့အခုလိုဆွေးနွေးဖို့နေရာကိုသဘောတူပြီးမကြခင်ရက်ကိုထပ်အကြောင်းကြားမယ်ဆိုတဲ့နေရာမှာအခုချက်ချင်းရက်မတက်မတ်နိုင်ရလောက်အောင်ဘလို့အခက်ခဲတွေ KIO ဘက်မှာရှိနေပါလဲလို့မေးရမှာတော့ဦးခွန်အောင်က
ကျွန်တော်တို့ကျတော့အဲ့ဒီကိစ္စတော့မပြောခင်ဗျာသူတို့ကစိတ်ရှိန်ပေါ့အဲ့ဒါအခြေအနေကိုလည်းတုံ့တက်ကြည့်ဦးမယ်တဲ့သူဆိုလိုတာကတော့သူဘူကွန်ဒီမှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစည်းအဝေးထိုင်မယ်ဆိုတဲ့သဘောပဲကျွန်တော်ကယူဆပါတယ်ခင်ဗျာ
ဒီနေရာမှာဘရော့လောက် KIO ဘက်ကအကြောင်းပြန်နိုင်ပြီးဘယ်အချိန်မှာဆွေးနွေးပွဲတွေပြန်ဆနိုင်ပါလဲလို့မေးရမှာလဲဥက္ကဝံကပဲ
ခမန်းဒါတော့စိတ်တော့မကြတော့ဘူးလို့ပြောတာပဲဟိုဟိုတက်ဒီတက်နေရအတွင်းတော့ဟိုတိရမလို့တော့ကျွန်တော်လည်းမြောင်းနေပါတယ်ခင
်ဗျာဒါအပြင်အရင်1994ကတည်းကအပြစ်ခတ်ရစဲခဲ့ပြီးမှ18နှစ်ကြာ2011ခုနှစ်မှာပြန်ဖြစ်လာခဲ့ရတဲ့ဒီ KIO နဲ့အစိုးရတို့ကြားတိုက်ပွဲတွေပြန်ရပ်ဖို့တောက်လျှောက်ဆွေးနွေးလာခဲ့ပေမဲ့တိုက်ပွဲတွေမရက်ပဲပိုပြင်းထန်လာတဲ့အပေါ်ဘလူနီယာမှာပြဿနာတက်နေပါလေလို့ဆက်မေးရမှာတော့ဥက္ကဝံက
ဖြစ်စေချင်တဲ့ road map ပေါ့ဗျာသူတို့တင်ပြတယ်အဲ့ခါကျတော့ဥအောင်တောင်းလို့လည်းအဲ့ဒါဖတ်ပြီးတော့မှခက်ခဲတော့တိတ်မရှိဘူးနောက်ဆုံးဘယ်မှာတက်တည်လဲဆိုတော့စစ်တပ်နဲ့ပတ်သက်တဲ့နေရာကျတော့သူတို့ကတာဝန်ယူပြီးတော့ဖြေရှင်းနိုင်တဲ့အခြေအနေမျိုးမရှိဘူးခုနောက်ထပ်လည်းပဲဥအောင်မင်းပြောတာတော့နိုင်ငံရေးကိစ္စတော့တဲ့ကျွန်တော်အားလုံးဟိုဟာဖြစ်ပါတယ်တဲ့ဘာလို့တက်ကိစ္စတော့တပ်ပိုင်းဆိုင်ရာတာဝန်ရှိတဲ့ဘာမှပဲဖြစ်မယ်ပေါ့
ဥခွန်အောင်ကပဲဒီတင့်နေတဲ့စီးရေးကိစ္စကိုဆွေးနွေးနိုင်ဖို့မြန်မာစစ်တပ်ဘက်ကအရေးပါတဲ့ဒုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းအနေနဲ့တရုတ်နယ်စပ်မှာလုံမာမှုဒီတစ်ခေါက်မပါလာနိုင်ဘူးလို့ဥအောင်မင်းကပြောခဲ့ဘူးတဲ့ဒါပေမဲ့စစ်တပ်ဘက်ကအရေးပါသူဘယ်သူပဲဖြစ်ဖြစ်ပါလာရင်အစင်ပြေနိုင်တယ်လို့ KIO ဘက်ကအကြောင်းပြန်ခဲ့တယ်လို့ဆက်ပြောပါတယ်
။ဘူချုပ်ကြီးစိုးဝင်းရလို့မဟုတ်ပါဘူးပေါ့လေ။ဒီတကယ်တမ်းတာဝန်ပေးလိုက်တဲ့တပ်ကိစ္စနဲ့ဆွေးနွေးနိုင်မဲ့တာဝန်ယူနိုင်မဲ့ပေါ့လူပေါ့ဗျာ။တယောက်ယောက်ပေါ့။အဲ့လိုတော့သူတို့ပြောတယ်
။အဲ့ဒီတော့ဒီတစ်ခေါက်မကြခင်ဖြစ်လာနိုင်တဲ့ဆွေးနွေးပွဲမှာထူးထူးခြားခြားတိုးတက်မှုရှိလာဖို့အတွက်ဘလို့အချက်တွေကိုသဘောတူဖို့လိုပါလေလို့မေးရမှာတော့ဥခွန်အောင်ကစီရေးရအမကန်ချင်ရှိတဲ့သဘောတူတာမျိုးအပြင်နိုင်ငံရေးရအမကန်ချင်ရှိတာမျိုးလည်းပါဖို့လိုတယ်လို့ဆိုပါတယ်
။တခုခုပေါ့ဗျာအမကန်ချင်ရှိတဲ့အဲတခုခုဒီစီရေးနဲ့ပတ်သက်ပြီးတော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့တစ်ခုစလုံးပေါ့ဗျာ net ဆက်နွယ်တဲ့အဲ့ဒါမျိုးတခုခုအဲသဘောတူထားနိုင်လို့ရှင်ရတယ်ပေါ့အဲ KIO ကတော့အဲ့လိုပဲသူနောက်ဆုံးပြောခဲ့တာတော့အဲ့ဒီစကားပါပဲ။
တကယ်တော့ဦးသိန်းစိန်ဦးဆောင်တဲ့မြန်မာအစိုးရအနေနဲ့မနစ်ကအာဏာရလာပြီးမြန်မာနိုင်ငံမှာအရှိအကြဆုံးတိုက်ပွဲဝင်ခဲ့တဲ့ KNU ကရင်အမျိုးသားအစည်းအရုံးပါဝင်အခြားတိုင်းရင်းသားတပ်ဖွဲ့များစွာနဲ့အပြစ်ခတ်ရစေးသဘောတူညီမှုတွေလက်မှတ်ထိုးနိုင်ခဲ့ပေမဲ့အရင်1994တုန်းကလက်မှတ်ထိုးခဲ့တဲ့ KIO ကချင်အဖွဲ့နဲ့တော့တိုက်ပွဲတွေဆက်ဖြစ်နေစေဖြစ်ပါတယ်ခင်ဗျာ